ပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့ AA အဖွဲ့နာမည်သုံးပြီးအောက်ခြေအဖွဲ့ဝင်တွေကရွာမှာအာဏာသုံးထင်ရဆိုင်နေတာကြောင့်ရွာသားတွေဒုက္ခရောက်နေရတယ်ဆိုတဲ့အကြောင်းပါဒါကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်ငမန်းရဲကျွန်းမြောက်ကျင်ရွာကဒေသခံတအူးကဖုံးဆက်ပြောပြလာတာပါကျွမ်းမအေးအေးအဖွဲအမြည်ခံပြီးအောက်ခြေအဖွဲဝင်တွေဟာထင်ရဆိုင်ပြီးငွေကြေးကောက်တာတွေရွာသားတွေအပေါ်အထက်စီးနဲ့အနိုင်ကျင့်တာတွေလုပ်နေတာကြောင့်ရွာသားတွေဟာကြောက်လန့်နေရပါတယ်ပြီးတော့အဲ့ဒီအဖွဲဝင်တွေဟာရွာရဲ့တင်းကြိုင်မြေကိုအတင်းအဓမ္မသိမ်းယူပြီးငားမွေးကန်နဲ့စီးပွားရေးလုပ်နေတာကြောင့်အခုဆိုရင်အတုပါချမဲ့တကြုံမဲ့နေရာတောင်မရှိတော့ပါဘူးရွာကလူတွေကလည်းဒါနဲ့ပတ်သက်ပြီးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုသွားတိုင်ပေမဲ့ဘာမှအကြောင်းမထူတာကြောင့်ဘဲကိုတိုင်ရမှန်းမသိဖြစ်နေပါတယ်။ဒါကြောင့်အောက်ခြေမှာဖြစ်နေတဲ့အဖွဲ့ဝင်တွေရဲ့လှုပ်ရက်တွေကိုအေးအေးအဖွဲ့ကအထက်လူကြီးတွေအ мян စီစစ်ဆောင်ရွက်ပေးနိုင်ဖို့ RFA ကတစင်တင်ပြပေးပါဆိုပြီးပြောပြလာပါတယ်ရှင်။အခုတခါပြောပြပေးမှာကကျေးလက်ဒေသဖွံ့ဖြိုးရေးကရေအခက်ခဲဖြစ်နေတဲ့ရွာအတွက်ရေကန်တည်ပေးထားပေမဲ့အခုအချိန်ထိအဆင်မပြေနိုင်သေးပဲရေအခက်ခဲဖြစ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့ပဲခူးတိုင်းဒေသကြီး6မြို့နယ်စားတောင်အုပ်စုမကြီးတင်းတက်ကျေးရွာကဦးမြင့်မောင်ကဖုံးဆက်ပြောလာတာပါသူတို့ရွာမှာရေအခက်ခဲဖြစ်လို့ပြီးခဲ့တဲ့2019ခုနှစ်ကကျေးလက်ဒေသဖွံ့ဖြိုးရေးကရေကန်လာလုပ်ပေးထားပါတယ်ဒါပေမဲ့ရေကန်ပဲလှုပ်ပြီးရေစင်မလှုပ်ပေးခဲ့တဲ့အတွက်ရွာအမြင့်ပိုင်းမှာရှိတဲ့အင်ဂျင်50လောက်ရေမရပဲဖြစ်နေပါဗျ။အနိမ့်ပိုင်းမှာရှိတဲ့အင်ဂျင်4အင်လောက်ပဲရေအဆင်ပြေပါဗျ။ပြီးရင်ရေကန်နဲ့ပတ်သက်တဲ့ဘတ်ဂျက်တွေကိုအုပ်ချုပ်ရေးမှုတွေကပွင့်ပွင့်လင်းလင်းချပြတာမျိုးမရှိပါဘူး။ရေကန်လှုပ်ပေးသွားပေမဲ့ရေအခက်ခဲကြုံနေရတာကတော့အရင်ကအတိုင်းပါပဲ။ဒါကြောင့်ဒီပြဿနာတွေကိုသက်ဆိုင်တဲ့အုပ်ချုပ်သူတွေသိအောင် RFA တစင်တင်ပြရတာပါဆိုပြီးပြောပြလာတာပါရှင်။
ဘောဘဝင်းကျင်ကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ်39 904-238-641ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
ဒီတစ်ခါတော့ပြန်စာလေးတစ်စောင်ပေးခြင်းပါတယ်ဒါကတော့သခိုင်းတိုင်းဒေသကြီးငွေသားရွာတက်မှာနေထိုင်တဲ့အကြောင်းသားတွေအတွက်စာတင်ကျောင်းဆောင်အစ်စ်လိုအပ်နေတဲ့အကြောင်းကိုပြီးခဲ့တဲ့မေလက RFA ပေးစာပြန်စာအစီအစဉ်မှာဖော်ပြခဲ့ပါတယ်အန်ဒီရရှိတဲ့ရေလောင်တမန်နဲ့လွတ်ရနေရအထက်ပိုင်းကို2013-2014ခုနှစ်မှာရွှေ့ပေးခဲ့တဲ့ငွေသားရွာတက်မှာအင်ဂျင်160ကျော်ရှိပြီးရွာမှာကျောင်းသားဥယျ90ကျော်ရှိပါတယ်ငွေသားရွာတက်ကိုအစိုးရကစတင်ကြောင်းချပေးဖို့လျှောက်ထားတာကို2019-2018မှာစတင်ဖို့ဆရာမ4ယောက်ချပေးပြီးမူလွန်အထိစတင်ကြောင်းခွင့်ရခဲ့ပါတယ်ဒါပေမဲ့စတင်ကြောင်းအနေအထားကအမိုးအကာမရှိဖြစ်နေတာပါလက်ရှိရွာမှာရှိနေတဲ့ကျောင်းသားတွေစတင်ကြဖို့အတွက်ကျောင်းဆောင်အစ်စ်လိုအပ်နေပါတယ်ဆိုတဲ့အကြောင်းကိုထုတ်လွှင့်ခဲ့တာပါဒီလိုထုတ်လွှင့်ခဲ့တာကိုကြားသိခဲ့ရတာကြောင့်ကျောင်းဆောင်ပေးခြင်းပါတယ်ဆိုပြီးကျမတို့ RFA ကို We Do မြန်မာအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌကဖုံးဆက်သွယ်လာပါတယ်ဒါကြောင့်ကျမတို့ကလည်းတကယ်ကျောင်းဆောင်လိုအပ်နေတဲ့ဆိုတဲ့သူတွေနဲ့လှူဒန်းလိုတဲ့ဆိုတဲ့သူတွေကိုချိတ်ဆက်ပေးနိုင်ခဲ့ပါတယ်အခုဆိုရင် We Do မြန်မာအဖွဲ့တာဝန်ရှိသူတွေကအဲ့ဒီရွာကိုသွားပြီးရွာလူကြီးတွေကျောင်းဆရာမတွေနဲ့ဆွေးနွေးမှုတွေလုပ်နေပါပြီဒါကြောင့်အခုလိုထုတ်လွှင့်ပေးခဲ့တဲ့ RFA ကိုရွာသူရွာသားကိုစားကျေးဇူးတင်ပါတယ်ဆိုပြီးအဲ့ဒီရွာဒေသခံကိုကျော်စန်းဝင်းကဖုံးဆက်သွယ်လာပါတယ်။တကယ်လိုအပ်နေသူတွေနဲ့တကယ်လှူဒန်းလိုသူတွေကြားထဲမှာအဆင်ပြေသွားအောင်တထောင်တနေရာကပါဝင်ချိတ်ဆက်ပေးနိုင်ခွင့်ရတဲ့အတွက်ကျမတို့ကလည်းဝမ်းသာမိပါတယ်လို့ပြောပြစီရှင
်။ RFA ကိုစာရေးပြီးပို့ချင်တယ်ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ။
နောက်ဆုံးတစ်ခုကတော့တိန့်စိလျာမြေတွေပြန်ပေးဖို့အကြောင်းပါဒါကတော့အရာဝတီတိုင်းကျောင်းကုန်းမြို့ကံကလေးရွာဒေသခံတအူးကစာပေးဖို့လာတာပါတက်ကတိန့်စိထားတဲ့လျာမြေတွေပြန်ပေးတယ်လို့ပြောနေပေမဲ့1992ခုနှစ်ကတည်းကတိန့်စိထားတဲ့လျာမြေတွေအခုချိန်ထိပြန်မရသေးပါဘူးတဲ့လက်ထဲမှာပိုင်ဆိုင်ကျောင်းတပ်တွေတွေအကုန်ရှိပါတယ်လျာမြေတွေပြန်ရဖို့ဥဆောင်လုပ်ပေးနေတဲ့သူတွေရှိနေပေမဲ့လယ်သမားတွေကကိုယ်ပတ်ဆံကိုစိုက်ပြီးဇရိတ်လုတ်သွားလာနေရတာပါကြာတော့လယ်သမားတွေလည်းမတက်နိုင်ကြတော့ပါဘူးအခုဆိုရင်လယ်သမားများပြအခြေအနေမဲ့တွေဖြစ်ကုန်ပါပြီအခုလိုကြက်တဲနေတဲ့အချိန်မှာပိုဆိုးပါတယ်အစဉ်စဉ်တိုင်ကြားပေမဲ့လည်းဘာမှမထူးတဲ့အတွက်ကြောင့်သက်ဆိုင်ရာကအမြန်ဆုံးသိရှိအကူအညီပေးနိုင်ဖို့ RFA တစင်တင်ပြရတာပါဆိုပြီးပြောလာတာပါရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှာလည်းဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်